လသမဂ္ဂလူညွေးရေးကောင်စီမှာမြန်မာနိုင်ငံဆိုင်ရာအဆူသီးချက်မူကြမ်းကိုမဲခွဲဆုံးဖြတ်ခဲ့တော့ကအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့တောင်အာဖရိကနိုင်ငံကကန့်ကွက်မဲ့ပြေးခဲ့ပါတယ်။အသားရောင်ခွဲခြားမှုတိုက်ဖြစ်ရေးအတွေ့နှစ်ပေါင်းများစွာရုန်းကန်တိုက်ပွဲဝင်ခဲ့ရတဲ့နိုင်ငံတစ်ခုဖြစ်ပြီးမြန်မာနိုင်ငံရေးလူညွေးရေးကောင်စီကကင်တွယ်ဆောင်ရွက်ဖို့တိုက်တွန်းတောင်းဆိုထားတဲ့အစီရင်ခံစာတစ်စောင်ကိုဆက်သမရာဟောင်းမစ္စတာဗက်စလဖ်ဟာဗယ်နဲ့ပူးတွဲပြီးတင်ပြခဲ့သူနိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဖြစ်သူဖုံးတော်ကြီးဒက်စမွန်တူတူကိုတိုင်နေထိုင်တဲ့တိုင်းပြည်လဲဖြစ်နေတာကြောင့်တောင်အာဖရိကရဲ့လုပ်ရက်အပေါ်အံ့ဩမှုတွေဖြစ်ခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာ15ရက်နေ့တုန်းကတော့တောင်အာဖရိကနိုင်ငံကအဓိကအတိုက်ခံပါတီတစ်ခုဖြစ်တဲ့ဒီမိုကရက်တစ်မဟာမိတ်ပါတီကလူညုံရေးကောင်စီမှတောင်အာဖရိကအစိုးရရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်ပြီးရှုံချတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီမိုကရက်တစ်မဟာမိတ်ပါတီရဲ့နိုင်ငံသားရေးပြောရေးဆိုခွင့်ရှိသူမစ္စတာဒေါဂလပ်စ်ဂစ်ဆန်ကတောင်အာဖရိကအစိုးရနဲ့ကုလသမဂ္ဂဆိုင်ရာတောင်အာဖရိကကိုယ်စားလှယ်အဖွဲ့တို့ဟာစိတ်ကိုစိုးရွားတဲ့အမှားတစ်ခုကိုလုပ်ခဲ့ကြတယ်လို့ဒီမိုကရက်တစ်မဟာမိတ်ပါတီအနေနဲ့ယူဆကြောင်း VOA ကိုပြောပါတယ
် We think that Burma should be supported in its efforts to restore good governance to restore democracy and to restore
နိုင်ငံမှာတောင်းမွန်တဲ့အုပ်ချုပ်ရေးဒီမိုကရေစီနဲ့လူ့အခွင့်အရေးတွေပြန်လည်တည်ဆောက်ဖို့ကျိုးပန်းအားထုတ်မှုတွေကိုထောက်ခံတင်တယ်လို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံမှာအုပ်စိုးနေတယ်ကိုအားပြတဲ့အချက်ကတော့အတော့ကိုစိုးရတဲ့မှားယွင်းမှုပါပဲလို့မစ္စတာဂစ်ဆန်ကပြောသွားပါတယ်ဒီမိုကရက်တစ်မဟာမိတ်ပါတီအနေနဲ့မြန်မာအရေးကိစ္စပေါ်ဘာတွေဆက်လုပ်သွားမယ်ဆိုတာကိုမစ္စတာဂစ်ဆန်က
Democratic Alliance intends raising these matters in our South African Parliament we're in recess
South Africa လွတ်တော်မှာဒီကိစ္စကိုဆွေးနွေးဖို့ဒီမိုကရက်တစ်မဟာမိတ်ပါတီကရည်ရွယ်ထားပါတယ်နောက်လအစောပိုင်းမှာလွတ်တော်အစည်းအဝေးတွေပြန်ဆတဲ့အခါနိုင်ငံသားရေးဝန်ကြီးကိုဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်မျှဝေထုတ်ပါမယ်နောက်ပြီး South Africa သမ္မတနဲ့လည်းဒီကိစ္စပေါ်မှာပြောဆိုပါမယ်လို့ Mr. Gibson ကပြောသွားပါတယ် Mr. Graham Bailey ကတော့ပြည်အောင်စုမြန်မာနိုင်ငံအဝေးရောက်ညွှန်ပေါင်းအစိုးရ NCGUB ရဲ့အာဖရိကရေးရာဆက်သွယ်ညှိနှိုင်းရေးမှူးအဖြစ်တာဝန်ယူနေသူဖြစ်ပြီးတောင်အာဖရိကမှာဖွဲ့စည်းထားတဲ့မြန်မာနိုင်ငံလွတ်မြောက်ရေးလှုပ်ရှားမှုအဖွဲ့ရဲ့အလို့အမှုဆောင်ဖွဲ့ဝင်လည်းဖြစ်ပါတယ်။လက်ရှိမစ္စတာတာဝန်ဘီကီဦးဆောင်တဲ့တောင်အာဖရိကအစိုးရဟာဒီမိုကရက်တစ်ကျင့်သုံးတွေကနေဘလောက်တောင်မှလွဲချော်နေပြီဆိုတာကိုဒီမဲပေးမှုကပြလိုက်တာပဲလို့မစ္စတာဂရီဟမ်ကပြောပါတယ
်။ As a former anti-apartheid activist, I'm ashamed of the decision.
တာယောင်ခွဲခြားမှုတိုက်ဖြတ်ရေးစတင်တိုက်ပွဲဝင်ခဲ့သူတယောက်အနေနဲ့တောင်အာဖရိကနိုင်ငံကိုစားလှုပ်ဆောင်ခဲ့တဲ့အစိုးရရဲ့လှုပ်ဆောင်ချက်ပေါ်ကျွန်တော်ရှက်မိပါတယ်တောင်အာဖရိကနိုင်ငံမှာရှိတဲ့ဒီမိုကရက်တစ်အများစုကလည်းဒီလိုပါပဲဒီမဲပေးမှုဟာတောင်အာဖရိကနိုင်ငံအတွက်အတော့ကိုမနှိမ့်ညွပဲကောင်းတဲ့ကိစ္စဆိုတာသမိုင်းကတက်တည်ပြပါလိမ့်မယ်လို့ VOA ကိုပြောပါတယ်ကုလသမဂ္ဂဆိုင်ရာတောင်အာဖရိကတန်အမတ်ရဲ့လူညွန်ရေးကောင်စီမှရက်တီပြောဆိုချက်တွေဟာတစ်ချိန်လုံးကအသားအရောင်ခွဲခြားအုပ်ချုပ်ခဲ့တဲ့အစိုးရကိုလူညွန်ရေးကောင်စီမှအရေးယူဖို့လှုပ်ကြတယ်အဲ့ဒီတော့ကတန်အမတ်ရဲ့ယက်တီပြောဆိုချက်တွေနဲ့တထက်သေးပဲလို့လဲမစ္စတာဂရီဟမ်ဘေးလီကပြောသွားပါလေ။မြန်မာနိုင်ငံလူမျိုးရေးလူရှောင်းမှုအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာသိန်းဝင်းကလည်
းတောင်အာဖရိကနိုင်ငံဆိုတာတောင်အာဖရိကပြည်သူလူထုရဲ့တန်ဖိုးဖြစ်တဲ့ moral integrity ပေါ့နော်။ဒီစိတ်ပိုင်းဆိုင်ရာမြင့်မြတ်မှုကိုသူ့ရဲ့စီးပွားရေးကိစ္စနဲ့ရောင်းချတာပဲလို့ကျွန်တော်တော့တူတူပဲပြောချင်ပါတယ်။
တောင်အာဖရိကနိုင်ငံဟာစီးပွားရေးအကျိုးအမြတ်တစ်ခုလည်းတသက်ကိုကြည့်ပြီးအခုလိုကန့်ကွက်မဲ့ပြေးခဲ့တယ်ဆိုတော့ကိုမစ္စတာဂရီဟမ်ဘေးလီနဲ့ဒေါက်တာသိန်းဝင်းတို့နှစ်ဦးစလုံးကထောက်ပြပြောဆိုခဲ့ကြကြောင်းပါ